Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါဂျာမနီနိုင်ငံပါလင်မြို့ကခရစ်မတ်ဆီကိုထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်တွေကိုတာဝန်ရှိသူတွေကနေရာအနှံ့ပြားမှာလိုက်ရှာနေပါတယ်ပါလဘုံမြို့ကနေလူတွေကိုရွှေ့ပြောင်းကယ်ထုတ်နေကြဒီကနေ့ပြီးမယ်လို့အကူအညီပေးအဖွဲ့တွေကခန့်မှန်းထားပါတယ်တူရကီမှာလုံခြုံခံရတဲ့ရုရှားတပ်မတ်ကြီးအတွက်ဝမ်းနည်းကြေကွဲခြင်းထိမ့်မှတ်ပွဲကိုဒီကနေ့မော်စကိုကရုရှားနိုင်ငံကြီးဌာနမှာကျင်းပပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေပိုင်းမှာတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထုတ်လွှင့်ပေးမယ်အထက်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဘယ်လိုရှိပါသလဲ
ဒီဘောမျိုးပေါ်မှာရှိတဲ့စစ်ဘေးရှောင်အားလုံးကတော့1932ယောက်ရှိတယ်ဒီနေ့ကလည်းအခုထက်ရောက်နေကြတယ်ဆိုတော့အဲနည်းနည်းတော့ကြော်မယ်ပေါ့
ဒီဘောမျိုးနဲ့ one more လူမှုကူညီရေးအဖွဲ့ခေါင်းဆောင်ရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။ရခိုင်ပြည်နယ်ဘက်မှာတော့မြန်မာစစ်တပ်ကနယ်မြေရှင်းလင်းစဉ်အတွင်းအစ္စလမ်ဘာသာဝင်တွေကိုမိရှုလူသက်အာရမပြုကျင့်မှုတွေကျူးလွန်ခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တခုကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းတခါ2016ခုနှစ်အတွင်းမှာ NLD အစိုးရလက်ထက်တရားဥပဒေစိုးမိုးရေးဘယ်အတိုင်းတာထိဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးထောက်ပြဝေဖန်ထားတာကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပါမယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်အစည်းအဝေးတစ်ခုကိုတနင်္လာနေ့ညကထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်သေးကိုလိုက်ရှာနေတာမှာဒီကနေ့တော့နေရာများပြားကိုဝင်ရှာတယ်လို့ဂျာမန်သတင်းမီဒီယာတွေကပြောပါရတယ်။အဲ့ဒီအထက်မှာနယ်သာလန်နိုင်ငံနဲ့နေဆက်အမေရိကမြို့ကဒုက္ခသည်စခန်းတစ်ခုလည်းပါပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့အစိုးရရှိနေတွေစီကတော့ဘယ်လိုမှတ်ချက်မျိုးမှမကြားရသေးပါဘူး။အဲ့ဒီတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တာပါတိုက်ခိုက်သူပြည်သူများရှိထားသူဟာလွန်ခဲ့တဲ့လတွေကတည်းကနေရာရင်းပြန်ပို့ခံရဖို့ရှိနေတဲ့တူနီးရှားနယ်ပွားတူဖြစ်တယ်လို့ဂျာမနီအစိုးရတာဝန်ရှိသူတွေကပြောပါတယ်အသက်24နှစ်အရွယ်အန်နစ်အမ်မရီဟာဂျာမနီနိုင်ငံကို2015ခုနှစ်ဇူလိုင်လကရောက်သွားခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်သူဟာတိုက်ခိုက်မှုတွေလို့ဖို့လက်နက်တွေဝယ်ယူနိုင်တယ်ဆိုတဲ့သဲလွန်စာတချို့ကြောင့်ဒီနေ့အတွင်း6လလောက်စောင့်ကြည့်ခံခဲ့ရသူလည်းဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလတည်းသူ့ကိုစောင့်ကြည့်နေကြတာဖြစ်ပြီးသူနဲ့ပတ်သက်တဲ့အချက်လက်တွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဌာနတွေအကြားပြီးခဲ့တဲ့နိုဝင်ဘာလကနောက်ဆုံးအကြိမ်ဖလှယ်ခဲ့ကြတာပါသူ့ရဲ့ခိုးလုံခွင့်တောင်းခံလွှာကိုလွန်ခဲ့တဲ့6လတုန်းကပယ်ချခဲ့ပေမဲ့သူ့ရဲ့ဆာဗစ်စတန်းတွေနဲ့ပတ်သက်ပြီးပြဿနာတချို့ရှိတာကြောင့်တူနီးရှားကိုပြန်မပို့သေးပဲဆက်ရှိနေတာပါ
စီးရီးယားနိုင်ငံအလက်ပိုမျိုးကသဘုံတွေနဲ့ရက်သားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပြီးတန်နိုင်မှုမျှော်လင့်ရပါတယ်တရင်ဖက်နဲ့ချင်းအချိန်ယူရွှေ့ထုတ်နေတဲ့ဒီအစီအစဉ်ပြီးရင်တော့စီးရီးယားနိုင်ငံမြောက်ပိုင်းမှာအရေးပါတဲ့အလက်ပိုမျိုးကြီးကိုအစိုးရက2012ခုနှစ်ကစလို့ပထမဆုံးအချိန်အပြည့်အဝပြန်လည်ထိန်းချုပ်ခွင့်ရတော့မှာပါအလက်ပိုမျိုးအရှိပိုင်းကနေချန်နေတဲ့သူတွေကိုဘတ်စ်ကဒါဇင်နဲ့ချီသုံးပြီးဒီနေ့တနေ့လုံးရွှေ့ထုတ်ပေးသွားမှာဖြစ်တယ်လို့အခုရွှေ့ထုတ်တဲ့အစီအစဉ်ကိုကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတကာအချက်ချင်းအဖွဲ့ ICRC ကပြောပါတယ်အရေးပေါ်ဆေးဝါးကုသဖို့လိုအပ်နေသူတွေနဲ့အတူအလက်ပိုမျိုးအရှိချမ်းကစေယုံတွေမှာနောက်ဆုံးကျန်နေတဲ့လူနာတွေကိုတော့ဗုဒ္ဓဦးနဲ့မှာအပြည့်ရွှေ့ထုတ်ခဲ့တဲ့အကြောင်း ICRC ကပြောပါတယ်။အခုဆိုရင်အလက်ပိုမျိုးကနေခံမှန်းချေလူ2000ကျွဲလောက်ကနေ3000ကျွဲအထိရွှေ့ထုတ်ခဲ့ပြီးဖြစ်ပါတယ်။တဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ Idlib ခရိုင်ထဲကခြေရွာတချို့မှာလူတွေရာနဲ့ချီကျင်းနေဆဲဖြစ်ပြီးဒီလူတွေကိုလည်းရွှေ့ထုတ်မဲ့အစီအစဉ်သဘောတူညီချက်ထဲမှာထည့်ထားပြီးနေရာကနေရွှေ့ထုတ်ဖို့အစိုးရကအလေးအနက်ပြောဆိုထားပါတယ်။
လုံခြံခံရလို့တည်ဆုံသွားတဲ့တူရကီနိုင်ငံဆိုင်ရာရုရှားတံမတ်ကြီးအတွက်ဝါနဲ့ကြေကွဲခြင်းအထိမ်းအမှတ်ပွဲတစ်ခုကိုမော်စကိုမြို့တော်ကရုရှားနိုင်ငံကြီးဌာနမှဒီကနေ့ကျင်းပပါတယ်။တံမတ်ကြီးအန်ဒရီကာလော့ဖ်ကိုတာဝန်ချိန်ပြင်ပတူရကီရဲတပ်ဖွဲ့ဝင်တူကအန်ကာရာမြို့တော်မှာပြစ်တက်လိုက်တာပါ။တံမတ်ကြီးကာလော့ဖ်ရဲ့ရုပ်အလောင်းထည့်ထားတဲ့အခောင်းပပတ်လေးမှာပန်းခွေတွေချထားပြီးစစ်တပ်ဂုံပြူတပ်ဖွဲ့တစ်ဖွဲ့ကအုံပြူဝင်းရံထားပါတယ်။သူ့ရဲ့မိသားစုဝင်တွေနဲ့အတူတခြားလူအများပြားဒီကနေ့အခမ်းအနားကိုတက်ကြပါတယ်။အဲ့ဒီထဲမှာသမ္မတဗလာဒီမီယာပူတင်ဝန်ကြီးချုပ်ဒီမီထရီမက်ဗီယက်ဒက်ဖ်နဲ့နိုင်ငံကြားရေးဝန်ကြီးဆော်ဂီလော့ဖ်ရော့ဖ်တို့လည်းပါဝင်ပါတယ်။ဒီလုံခြံတပ်ဖြတ်မှုကိုမွတ်စလင်ဘာသာရေးဆရာဖက်တူလာဂူလန်ရဲ့အကွန်ရက်ဖော်ဝင်တူကလုပ်တယ်ဆိုတာတန်လျာဖြစ်စရာမရှိဘူးလို့တူရကီသမ္မတရစ်ဂျစ်တိုင်ယက်အာရူဝန်ကပြောပါတယ်။ဒီမတိုင်ခင်ကလည်းတူရကီနိုင်ငံကြားရေးဝန်ကြီးမေဗလူကာဗူဆိုဂလူကအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကိုဖုံးဆက်ပြီးအခုလုံခြံမှုကိုကျူးလွန်သူဟာဂူလန်နဲ့အချိတ်ဆက်ရှိတယ်လို့ပြောထားပါသေးတယ်။ဒါပေမဲ့ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲအတွင်းသမ္မတကိုယ်တိုင်လူသိရှင်ကြားပြောတာကတော့ပထမဆုံးပါ။ဂူလန်ကတော့သူနဲ့မပတ်သက်ဘူးလို့ညင်ထားပြီး လှုပ်ကြံမှုအပေါ်ဒီသတင်းပတ်အစောပိုင်းကပဲပြစ်တင်ရှုတ်ချထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လကမောင်မြင်ခဲ့တဲ့အာဏာသိမ်းမှုနဲ့ပတ်သက်လို့လည်းအမေရိကန်မှာလက်ရှိနေထိုင်နေတဲ့ကုလန်အပေါ်မှာတူရကီအစိုးရကပြစ်တင်ပြောဆိုထားတာပါ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလွှတ်တော်အမတ်တအုပ်ရဲ့နေအိမ်ကိုတာလီဘန်တို့ပြစ်မှတ်ထားပြီးတညညလုံးပေါက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ၈ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။အာဖဂန်ထုတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတိုက်ခိုက်သူအလုံးသေဆုံးခဲ့ပြီး73နာရီကြာတိုက်ခိုက်မှုတွေကဂျာတာဘရင်းနဲ့မနေ့အစောပိုင်းမှာပြီးဆုံးသွားခဲ့တယ်လို့ရဲအဖွဲ့ကသတင်းထုတ်တွေကိုပြောပါတယ်။နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်ကလွှတ်တော်အမတ်တအုပ်ဖြစ်တဲ့မာလင်မာဝါလီကတော့အင်ခေါမိုးဘော်ကနေခုံချထွက်ပြေးလွတ်မြောက်ခဲ့ပြီးတော့ဒဏ်ရာရပါတယ်။တိုက်ခိုက်မှုအတွင်းခြေလောင်းနဲ့ပေါက်ကွဲသံတွေနဲ့ဒေသခံတွေနှစ်ကြိမ်ကြားခဲ့ရပါတယ်။တိုက်ခိုက်မှုစတင်ချိန်မှာပဲတိုက်ခိုက်သူတွေကအ ਨੇ ဆုံးတဦးကသူ့ကိုယ်သူဖောက်ခွဲလိုက်တယ်လို့ဒေသရင်းသတင်းတစ်ခုမှဖော်ပြပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့တာလီဘန်ပြောခွင့်ရတဦးကပြောပါတယ်။ဟယ်မန်ပြည်နယ်ကစစ်တပ်အကြီးအကဲအရာရှိတွေနဲ့အစည်းအဝေးကျင်းပနေချိန်ဗုဒ္ဓဦးနေညနေပိုင်းမှာအဲ့ဒီအဆောက်အုံကိုလက်နဲ့အပြည့်အစုံနဲ့အသေးခံဘုံခွဲသမားနှစ်ဦးကဝင်တိုက်ခဲ့တာလို့လည်းတာလီဘန်ပြောခွင့်ရတဦးကပြောဆိုသွားပါတယ်ရှင
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေဂျာတာပရိညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတဘာကွန်းလေးကိုရေးယူဖို့လွှတ်တော်ကမဲခွဲဆုံးဖြတ်ထားတဲ့ပေါ်ဒီကနေ့တောင်ကိုရီးယားအခြေခံဥပဒေခွင်ရုံးမှာစပြီးဆွေးနွေးပါတယ်။သမ္မတဘာကွန်းလေးဟာရွေးကောက်ခံတောင်ကိုရီးယားကောင်းဆောင်တွေထဲမှာယာရုကနေဖယ်ရှားခံရတဲ့ပထမဆုံးသမ္မတဖြစ်သွားနိုင်ခြေရှိနေပါတယ်။ဒီဇင်ဘာလ9ရက်နေ့ကလွတ်တော်မှာထင်ထားတာတဲ့ပုံများတဲ့ထောက်ခံမဲ့အရေးအတွက်နဲ့သမရဖာကွန်လေးကိုရေးယူဖို့မဲခွဲဆုံးဖြတ်ခဲ့တာပါ။သမရရဲ့လုပ်ငန်းတွေကိုထောက်ခံတဲ့ပရာဟိတအဖွဲ့အစည်းတွေအတွက်စီးပွားရေးလုပ်ငန်းကြီးတွေစီကနေရံမုံငွေကြဖို့သူ့ရဲ့မိတ်ဆွေတဦးနဲ့ပေါင်းပြီးကြံစီလှုပ်ဆောင်ခဲ့တယ်လို့သမရကိုဆွဆွဲထားတာပါ။သမရဖာကွန်လေးကသူအမားအရင်းတစုံတရာလှုပ်ထားတာမရှိဘူးလို့ညင်းထားပေမဲ့သူ့ရဲ့မိတ်ဆွေဖြစ်သူ Choison Seal နဲ့အသေးချာအလေးမထားပဲပတ်သက်ခဲ့တဲ့အပေါ်မှာတော့တောင်းပန်ထားပါတယ်။ထိုင်စုံစီကိုယ်တိုင်လည်းအဖမ်းခံထားရပြီးတော့တရားရင်ဆိုင်နေရတာပါ။ဒီအရှုပ်တော်ပုံပေါ်လာပြီးတဲ့နောက်ပိုင်းသမရဘော်လူထောက်ခံမှုဟာစံချိန်ချိုးလူနီးပါးအနေဆုံးအဆင့်ကိုရောက်နေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာဆေးတွေမတိုးတဲ့အဆုတ်နာ TB ရောဂါကိုကုသပေးနေတဲ့အကူအညီပေးရဲ့အဖွဲ့တစ်ခုမှာဆေးဝါးတွေရောက်မလာတာကြောင့်ဆေးကုသမှုလုပ်ငန်းစဉ်တွေနှောင့်နှေးကျန်ကျနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အစိုးရရဲ့နျူကလ িয়ার နဲ့တိုက်ချင်းပြင်ဒုတ်ကြီးတွေစမ်းသပ်မှုအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုနဲ့ကိုရီးယားနိုင်ငံသားတင်းမာမှုတွေတိုးလာတာတွေကြောင့်ဆေးဝါးပို့ဆောင်မှုကိုကြန့်ကြာစေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်အခြေစိုက်အမေရိကန်လူမှုအကူအညီပေးရေးအဖွဲ့အစည်း Eugene Bell Foundation ကမြောက်ကိုရီးယားနိုင်ငံကိုဆေးဝါးတွေနဲ့အထောက်ပံ့ပစ္စည်းပို့ဆောင်ရေးအတွက်တောင်ကိုရီးယားအစိုးရထံကအတည်ပြုချက်နဲ့တင်ပို့ခွင့်လိုင်စင်ရဖို့အခက်တွေ့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းတုန်းကတော့ဒီအဖွဲ့ကနေလူနာ 1,500 ကိုကုသပေးနိုင်မဲ့ဆေးဝါးတွေနဲ့အထောက်အကူပစ္စည်းတွေကိုမြောက်ကိုရီးယားကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်တောင်ကိုရီးယားဘက်ကလည်းပြီးခဲ့တဲ့မတ်လကဒဏ်ခတ်ပိတ်ဆို့မှုကိုပို့ပြီးတော့တင်းကျပ်လိုက်တာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေပို့ဆောင်ရေးကိုတောင်ချွင့်ချက်မထားဘဲမြောက်ကိုရီးယားကိုကုန်ပစ္စည်းပို့ဆောင်မှုအလုံးနီးပါးပိတ်ပင်ထားတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်နာကမီရှူမီပန်ဈေးမှာပေါက်ကွဲမှုဖြစ်တာကြောင့်သေဆုံးသူ33ဦးထဲက10ဦးဟာဘယ်သူဘယ်ဝါတွေဆိုတာမသိရသေးဘူးလို့မက္ကဆီကိုတာဝန်ရှိသူတွေကပြောပါတယ်။ဗိုလ်ထူးနေနှောင်းပိုင်းအထိဆိုရင်ထိခိုက်ဒဏ်ရာရသူအယောက်40ကျော်ကိုစေယုံတင်ထားရုံပဲလို့ပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မြို့တော်နဲ့ကီလိုမီတာ30ကျော်ဝေးတဲ့ထူတီဖက်မြို့ကဆန်ပပလီတိုဈေးမှာအင်္ဂါနေ့ကပေါက်ကွဲမှုဖြစ်တာပါ။ပေါက်ကွဲမှုတွေဇက်တိုက်ဖြစ်ချိန်ဈေးထဲမှာခရစ်မတ်နဲ့နှစ်သစ်ကူပွဲတော်ရက်တွေအတွက်မီရှူမီပန်းနဲ့ပျောက်အိုးဝယ်သူတွေနဲ့ပြည့်နေခဲ့ပါတယ်။ဒီဖြစ်ရကြောင့်လူတွေကြောက်လန့်ကြောက်ထွက်ပြေးကြပြီးကောင်းငင်မှာမိโกလုံးကြီးတွေတက်နေတာကိုတွေ့ရပြီးတော့ဆိုင်ကန်းအများစုပျက်စီးသွားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုအကူအညီပေးဖို့မိโกလုံးတွေအပျက်စီးတွေနဲ့ပြည့်နေတဲ့ဈေးထဲအရေးပေါ်လူသားတွေဝန်နိုင်ဖို့ရာနားကြီးအတော်ကြာစောင့်ခဲ့ရပါတယ်
။အမေရိကန်အစိုးရကာကွယ်ဆိုင်ရာလုပ်ငန်းတွေမှာဒေါ်လာတန်ထောင်းနဲ့ချီပြီးကုန်ကြစည်ရော့သွားစေဖို့ကတိပြုထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကလင်းရင်ထုတ်လုပ်ရေးလုပ်ငန်းကြီးနှစ်ခုကအကြီးအကဲတွေနဲ့တွေ့ဆုံပါတယ်။မနေ့ဗုဒ္ဓဟူးနေ့ကမစ္စတာထရန့်ရဲ့ဖလော်ရီဒါကမိုင်းအီလာကိုအပန်းဖြေစခန်းမှာပြုလုပ်တဲ့ဆွေးနွေးပွဲမှာတော့ဘိုးရင်းနဲ့လော့ခစ်လင်းရင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေရဲ့အမှုဆောင်အရာရှိချုပ်တွေနဲ့အတူကြီးတက်ဗိုလ်ချုပ်ကြီးတွေရေးတက်ဗိုလ်ချုပ်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။လော့ခစ်ထုတ် F 35တိုက်လေယာဉ်တွေဆိုရင်ဈေးနှုန်းကိုစိတ်တန်းကြတောင်းနေပြီးလေယာဉ်အစီး2500အတွဲဒေါ်လာ389ဘီလီယံကုန်ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲမစ္စတာထရန့်ကပြောဆိုထားတာပါ။ရေဒါကနေဖမ်းမိဖို့ခက်ခဲအောင်နည်းပညာသုံးထားတဲ့F-35 တိုက်လေယာဉ်တွေဟာတိုက်လေယာဉ်တွေထဲမှာနည်းပညာပိုက်ဆိုင်ရာအမြင့်ဆုံးနေထဲမှာပါပါတယ်။ဒါ့အပြင်ဘိုးရင်းလေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးထံကနေမှာယူမဲ့သမရရဲ့ Air Force 1လေယာဉ်ဒဇင်းနဲ့အတွက်ဒေါ်လာ4ဘီလီယံပေးရမယ်ဆိုတာဈေးကြီးလာတယ်လို့ Mr. Trump ကပြောဆိုထားပြီး Air Force 1လေယာဉ်မဝယ်ဘူးဆိုပြီးတော့လည်းချိန်ချောက်ထားတာဖြစ်ပါတယ်
။ဂျပန်နိုင်ငံမြောက်ပိုင်းကအီတိုအီဂါဝါမြို့မှာဒီကနေ့ဆော့ဦး140လောက်မီးလောင်တာကြောင့်တာဝန်ရှိသူတွေအနေနဲ့ဒေသခံတွေကိုရွှေ့ပြောင်းကယ်ထုတ်ပေးခဲ့ရပါတယ်။မနေ့ပိုင်းကစားသောက်ဆိုင်တစ်ခုမှာမီးလောင်ပြီးတဲ့နောက်ဆိုင်ငန်းတွေရှိတဲ့နေရာတစ်လျှောက်မီးကူးလောင်ကျွမ်းခဲ့တာလို့ဒေသဆိုင်ရာမီးသတ်ဌာနကပြောပါရယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းခီထိုက်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းမြန်မာစစ်တပ်ကထောင်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေရဲ့အသက်အိုးအိမ်ကိုချိန်ချောက်နိုင်တဲ့အဆောက်အအုံတွေကိုမိရှို့တာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေတောက်လျှောက်လုပ်ခဲ့တယ်လို့လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။အဲ့ဒီဒေသမှာထောင်နဲ့ချီနေတဲ့နေအဆောက်အဦးတွေကိုမိရှို့ဖျက်ဆီးခဲ့တဲ့ဓာတ်ပုံတွေကိုဂျိုရူကပေးပို့ထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုအထောက်အထားတချို့နဲ့လည်းကိုက်ညီမှုရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်ဒေသမှာနေကြာဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခံရတဲ့နောက်ပိုင်းနေမြေရှင်းလင်းလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လှုပ်ဆောင်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကလက်ရှိချိန်ထိဝေဖန်နေတာပါ။အမေရိကန်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ HRW အဖွဲ့ကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုရောက်ရှိခဲ့တဲ့ဒုက္ခသည်တချို့နဲ့တွေ့ဆုံကာဒီကနေ့မှထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်တာပါဒီကနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ HRW အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရိုဘင်စင်ကအခုလိုပြောပါတယ်
Well, it's quite clear based on information we've received from refugees who fled
မောင်တော်ဒေသကထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေစီကရရှိတဲ့ရှင်းလင်းတဲ့သတင်းချက်တွေကိုအခြေခံပြီးတော့အခုလိုထုတ်ပြန်လိုက်တာပါမြန်မာစစ်တပ်အနေနဲ့ရိုဂျာကိုတိုက်ခတ်တဲ့အနေနဲ့မိရှုဖျက်ဆီးတာတွေတပ်ဖြတ်တာတွေနဲ့ဖမ်းဆီးမရင်းကျင်တဲ့ကိစ္စရပ်တွေကိုတောက်လျှောက်လုဆောင်နေပါတယ်စစ်တပ်အနေနဲ့ရွာတွေတဲကိုဝင်ပြီးတော့တွေ့သမျှကိုမိရှုဖျက်ဆီးပစ်တာလူတွေကိုတနက်နဲ့ပြစ်တတ်တာအမျိုးသမီးတွေကိုဖမ်းဆီးပြီးတော့မရင်းကျင်ခဲ့ကြတာတွေလုပ်ပါတယ်အကူအညီလိုအပ်နေတဲ့ရဲသားတွေရဲ့နေရာဒေသတွေကိုတိုက်ခတ်ပြီးတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာအထိန်ကုန်မဲ့တာကြောင့်ဆိုးရွားတဲ့အဖြစ်ပျက်တွေပါ
မြန်မာစုအတော်ဝင်ရှိသူတွေဘက်ကကောစစ်တပ်ဘက်ကပါအဲ့ဒီဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှဉ်းဆန်းထားပါတယ်။ဒါပြင်ပြီးခဲ့တဲ့တနင်္လာနေ့မှာပဲနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကအာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးအဲ့ဒီဒေသတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုထားတယ်လို့ပြောဆိုခဲ့ပါတယ်။ဒါပြင်အဲ့ဒီဒေသကမြေပြင်အခြေအနေတွေကိုသိရဖို့သတင်းမီဒီယာသမား73ယောက်ကိုလည်းအစိုးရအစီအစဉ်နဲ့ပြည်ပခဖြစ်ရာဒေသတွေကိုပထမဆုံးတွေ့ခွင့်ပြုခဲ့ပါတယ်။အဲ့ဒီခီးစင်မှာတွေ့ရောက်ခွင့်ရခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကတော့သူကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။ဖန်ဖန်ကမှသာဖန်ရောပေါ့နော်။ဖန်တို့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ဘာလို့လုပ်တယ်။ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ဘာလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလသမဂ္ဂရွာသားတွေကိုယ်တိုင်ပြောတယ်။ဒါပေမဲ့ဆွဆွဲတဲ့ရွာလည်းရှိတယ်။ဒါပေမဲ့အဲ့ဒီရွာကပြောတဲ့စီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုပြောတာဆိုတာတွေကမတူဘူး။အလေးစားတွေကမတူဘူး။ဒါတွေကိုကြကြနနဘလောက်တိုင်းတာတွေရှိကြလဲဘာညာဆိုရင်တော့ဟိုလိုဘူတော့အချိန်တော့ယူအောင်မယ်လို့တော့ထင်တာပေါ့လေ
အော်တိုဘားလာအစောပိုင်းနဲ့နိုဝင်ဘာလနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံ1000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးတိမ်းရှောင်ခဲ့တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုပါတယ်။ဒါ့အပြင်လူသားချင်းစာနာထောက်ထားတဲ့အထောက်ပံ့တွေကိုမော်ဒိုဒေသမှာစတင်ကူညီနေပြီဖြစ်ပေမဲ့လို့ပြည်ပခတန်ကိုအစိုးရအဆုံးခံခဲ့ရတဲ့ကြေညာတွေမှာတော့အကူအညီတွေမရရှိသေးဘူးလို့ HRW ရဲ့ဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့ဝေဖန်ပြောဆိုမှုတွေဟာကွဲပြားနေတာကြောင့်ဒါနဲ့ပတ်သက်လို့
Unfortunately, the military and the ethnic Rakhine, particularly.
ကမကောင်းအကြောင်းမလားဆိုရတယ်ပဲစစ်တပ်ရခိုင်တိုင်းသားတွေနဲ့ရခိုင်ပြည်နယ်အစိုးရတောင်ရှိသူတွေကပါအဲ့ဒီဒေသမှာမတရားညှဉ်းပန်းနှိပ်စက်မှုတွေမရှိဘူးလို့ပဲလက်ခံယုံကြည်ဖို့စူးစမ်းနေကြတာပါ သူတို့တွေကအဲ့ဒီဒေသမှာမီးလောင်ဖျက်ဆီးခံခဲ့ရတာတွေကိုမရှိဘူးလို့ညှဉ်းဆန်နေပေမဲ့လို့ဂျိုရုဓာတ်ပုံတွေအရာဒါဟာမှန်ကန်ပါလေအခုထပ်ပြီးတော့လူအခွင့်အရေးဆွတ်ဆွဲပြောဆိုမှုတွေမရှိဘူးဆိုပြီးတော့ညှဉ်းဆန်ထားပေမဲ့လို့နိုင်ငံတကာလေးလာမှုတွေကတဆင့်ဒါဟာလည်းမှောင်ယွင်းနေတယ်ဆိုတာတသက်ပြပြီးပါပြီ
နိုင်ငံတကာအတိုင်းအဝန်းနဲ့သတင်းမီဒီယာတွေကဝေဖန်ပြောဆိုနေကြတဲ့မောင်တော်ဒေတာအခြေအနေတွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနဲ့ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ဖွဲ့ဟာတောရောက်လေ့လာခဲ့တယ်လို့ဒီဇင်ဘာလ10ရက်နေ့ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုအဆင့်ရခိုင်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ကလည်းအဲ့ဒီဒေတာကိုတောရောက်ခဲ့ပါတယ်လက်ရှိအချိန်ထိမူလအခြေအနေကိုပြန်မြောက်နိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာထိမ်းမရသိမ်းမရအခြေအနေမဖြစ်စေဖို့နဲ့မြန်မာနဲ့မွဆလင်အတိုင်းအဝန်းနှစ်ခုကြားနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတစ်ရပ်ကိုဖြေရှင်းရမှာအစိုးရထိပ်ပန်းခေါင်းဆောင်တွေအနေနဲ့ပြက်ပြက်သားသားဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဘေကျင်းနမ်ဘီယာကတတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာစီရေးပြိပခတွေကြောင့်ဒေသခံရွာကျေးရွာသားတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့နေရက်ကပြောင်းရွှေ့ခြင်းခံရမှုလုံခြုံရေးအာမခံချက်လည်းမရှိတဲ့အနေအထားမှာရှိနေပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားနဲ့မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့စီရေးပြိပခတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးတန်းရှောင်နေကြတာများလာတယ်လို့နေရက်ကနေအတင်းပြောင်းရွှေ့ခိုင်းတာတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါတရက်ပိုင်းတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ TNL တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နမ်ရူမြို့နယ်တွင်ကပန်လုံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာကရွာသားတထောင်ကျော်ဟာနမ်ရူမြို့နယ်မန်ဆန်ကျေးရွာစစ်ဆောင်စခန်းကိုရောက်ရှိနေတယ်လို့မန်ဆန်ကျေးရွာကူညီပေးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်အခုလောလောဆယ်ဒီမန်ဆန်ကျတော့နမ်ရူမြို့ရဲ့တောင်ဘက်ပေါ့နော်မန်ဆန်ကျေးရွာကတော့မန်ဆန်ကျေးရွာရဲ့တောင်ဘက်ကမှရှိတဲ့ပန်လုံကဖြစ်တဲ့စစ်ဆောင်နေအများဆုံးလာခိုးလုံးနဲ့ပန်လုံနဲ့ပြီးပဝင်းကြီးရွာတွေကလာခိုးလုံးနေတာခင်ဗျာအခုလောလောဆယ်ကတော့စစ်ဆောင်တထောင်ကျော်လောက်တော့ရှိပြီပေါ့
စစ်ဘေးသိမ်းရှောင်လာတဲ့ပန်လုံကျေးရွာနဲ့အနီးဝန်းကျင်ကျေးရွာတွေဖြစ်တဲ့ဘန်ဟိုက်မန်ဆန်နန်ချင်လင်းရွာပန်ဆော့ရွာသားတွေကိုမန်ဆန်ကျေးရွာမှာရှိတဲ့ကမရန်းကျောင်းရွှေစကွာမြောက်ကျောင်းဖရာကုန်းကျောင်းတွေမှာခွဲဝေနေရာချထားပေးထားပါတယ်အလားတူဒီပေါ်မြို့စစ်ဆောင်စခန်းမှာလည်းစစ်ဆောင်1900ကျော်ရောက်ရှိနေတယ်လို့ One More လူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်ဒီပေါ်မြို့ပေါ်မှာရှိတဲ့စကေးဆောင်အားလုံးကတော့1932ယောက်ရှိတယ်ဒီနေ့ကိုလည်းအခုထက်ရောက်နေကြတယ်ဆိုတော့အဲနည်းနည်းတော့ကြော်မယ်ပေါ့
လက်ရှိပန်လုံကျေးရွာဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ TNL တန်းပလောင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့ကျေးရွာသားတွေအနေနဲ့လည်းစစ်ဘေးသိမ်းရှောင်နေရစေဖြစ်ပါတယ်စစ်ဘေးရှောင်နေနေနဲ့အဝတ်တထဲကိုတို့ခုနဲ့ထွက်ပြေးလာခဲ့တာကြောင့်အဝတ်ထန်နဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ကုမျိုးကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတန်းပလောင်တပ်ဖွဲ့ TNL အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့သာမကမြမတပ်မတော်နဲ့လည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်မနေ့ကလည်းမန်တုံမြို့နယ်ဒါလက်ကျေးရွာနီးမှာ TNL တိုက်ရင်းခွန်ခွန်သုံးနဲ့မြမတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ရမှာမြမတပ်မတော်ဘက်ကဂျက်တိုက်လျင်နှစ်စီးရဟယင်နှစ်စီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမန်တုံကိုခိုင်ကြောက်မဲတီဘောနန့်ဆန်မြို့နယ်တွေဘက်မှာတမ်းပလောင်တပ်ဖွဲ့တွေကနေလှုပ်ရှားနေတဲ့နေမြေတခုဖြစ်တယ်လို့မြမတမတော်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေလေရှိပါတယ်။ DNL ဖွဲ့တွေဝင်ထက်သွားလာနေတဲ့ကုခိုင်မြို့နယ်ပန်ကူကျေးရွာတွင်မှာတိုက်ပွဲမဖြစ်ပွားပေမဲ့မြမတမတော်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့နေအိမ်တွေကမီးရှို့ခဲ့တယ်လို့ပန်ကူကျေးရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။ဒါပေမဲ့ရွာသားတွေတော့မကြည့်ပါဘူး။16ရက်နေ့မှာသူတို့အဲပန်ကူမနဲ့ဆိုရီမန်တုံးကနေဆက်သွားတာ။ဆက်သွားတဲ့အခါကျတော့ပန်ကူကအဲ့မှာရှိတဲ့လူတွေအလုတ်သွားလုတဲ့လူတွေအကုန်လုံးမောင်းထုတ်လိုက်တာ။ဒီမှာမနေနဲ့တဲ့အကုန်လုံးသွားအဲ့လူတွေအကုန်လုံးမောင်းထုတ်ပြီးမှအိမ်သုံးအိမ်ကိုမီးရှို့ပလိုက်တာ
။ပန်ကူကျေးရွာနဲ့မန်ပိန်ကျေးရွာသားတွေကိုကျေးရွာကနေပြောင်းရွှေ့ဖို့မြမတ်တမတော်ခမရ96ကနေအမိတ်ပေးထားတယ်လို့ပန်ကူကျေးရွာအုပ်ချုပ်ရေးမှူးကခုလိုဆက်ပြောပါတယ်။
အေးခင်ဗျားတို့မန်ပိန်ရောပန်ကူတို့ရာလို့ကုန်လုံးရွှေ့တယ်အမေလို့မရအောင်ညတော့နေရအတွင်းပေးထားတာတော့ကျွန်တော်ပြောတာနေရအတွင်းမဖြစ်နိုင်ဘူးကဟုတ်ကဲ့ရွှေ့ဟောနေရအတွင်းဆိုကျွန်တော်တို့စပားတော်မှဂျန်ခဲဟောမှကြည့်စီးတယ်ကျွန်တော်တို့ဘယ်မှာသွားစုရမလဲဘယ်မှာသွားနေရမလဲအဲ့ဒါတော့မှကျွန်တော်တို့အဖြစ်ချင်းမရှိသေးဘူးလို့ကဲရွှေ့မရွှေ့မဖြစ်ဆိုပြီးတော့ဆယ်ရက်တော့အချိန်ပေးပါလို့ကျွန်တော်လည်းအဲ့ဒါမေတ္တာရက်ခံတောင်းနေတယ်တော့လည်းအေးဆယ်ရက်ဆိုဆယ်ရက်ခင်ဗျားတို့ကုန်လုံးပြောင်းရွှေ့မပြောင်းရွှေ့ရင်ကျွန်တော်တို့ရွာသားတွေတို့ကျွန်တော်တို့အကုန်လုံးပြစ်တတ်လိုက်မယ်သူကအဲ့လိုပြောတာ
အလားတူကိုခိုင်မြို့နယ်ကမန်လုံကျေးရွာသားတွေကိုလည်းမြမတ်တမတော်ကနေပြောင်းရွှေ့ခိုင်းလာလို့ရွာသားတရာကျော်ဟာလည်းကိုခိုင်မြို့ရက်ွက်6ဖျားเจ้าမှာခိုးလုံနေကြရတယ်လို့တေဥ့ဆရာဆောင်ခေါ်ကပြောပါတယ
်ကျွန်တော်တို့ကလာပြောတာကကိုခိုင်တိုင်းမေးစင်ကားပေါ့သူတို့လာပြောရင်လည်းအတီးမှာရွှေ့ရမယ်လို့ပြောရတာတည်ငင်းမှုကအခုကအင်ချာ26အိမ်ပေါ့လူဦးရေက120-125လောက်ပဲရှိမယ်ကျွန်တော်ကအကောင့်အုပ်စုမန်လုံကျေးရွာမနက်တန်းနဲ့ရှားတဲ့6လေးရပေါ့အကုန်လုံး
Tamro Pagaro, Asha Lama Lunchung Yidwa, Kulu Malung Jiwa, Piang Shui Kaina Pichang, Piosu Kerelu, Teosia, Sang Koga, Piovare. Lashi Shamin and Miao Pine Dira Dwema, Yama Tamarone, Miao Pine Mahameta Bonsu, Fuere Pite, Kia Ukichin Lula Yifue, Dianelli Tamblong, the Fuere Jama, Taipori, Yesasu, the Lupiwani Kevare. Taipori Jau, Tirakan Yuatari, Niagani, Tapi, Tinshang, Nijayadalu, but one Lungjo Mu, Amak and Jemashi, Dira Chini, Machini Varekamia.
Nanko ain't Piobja Doravashi, a cool little dovego lepivaume. And a soya letter, Natasa Chaku near Drinchin Bagare, Ludo, the Dandishao, Pidure, Dread, Dia Ubri, Sumoye, Ubri, Puye, Dread, Ludovega, Song Yep, Bin Nanga Muriha, Jinna, Sea, Gonla, Losang Nanke, Jimishi, Wulo, Pidu Ludo, Gozlet Uga, Wavan, Taupia Gavare, Pidu Ludo, Ogotagaro, Ludo, Rin, Sunimu, the Chune, but the B, Pile Amalo Nangerari, she be met, and Muta, Janle, Timia Yene, Pirin, Yanjan Yego, Uza, B, San Yokerari, she get a dread, Nale, B, Jazzi, Lure, Champion, Shingavare. Atisego, Masumonga, Piopiava Mission.
Hobare, Dizemala Nasat Yanimaro, Dutia at Jane Pidulu Doye, Dadia at Jane Boma, Seaway Yanadoabi, Pipare, Lame Natal Sakuna Kuni, General Lana Somba Maro, Saroda Jay, Ludo, Seaway, Piansama, Pipare. Yet the Asoya let her margin market, Pidulu Dor, Seaway Ma, and Naya party, Muda Democracy, Puejo Ludo, Gozale, and Yazu Bawin, Pidulu Dor Nine, Pidulu at Joe, Nanga at Joe, address somewhere big at Hariha, Pidure Baga, Jenala, Anson, Sam Hupin, and Gabadala, so they may go to Muri, Shibare, Ludo, Rin, Swinimu, the Chone, but the B, Pile Amalosa, and Nangera, Shigabi, and Muda Piale, Timia Yene, Pirin Yango, Uzabe, Sanga Kerari, Shire, Dread Nale, Pija, Zilu Jangle, Pidulu Dor, Ugata, U Wiminga, Shilling.
ဒီတရားချင်းပုံမှန်စီဝေးမှာကျွန်တော်နိုင်ငံတော်နဲ့ဒီလူလူတို့အတွက်ကိုယ်ကဥတည်ပြီးတော့စဉ်းစားတယ်ဥတည်ပြီးတော့ကျွန်တော်ဆုံးဖြတ်တဲ့အခါကျတော့ဒီပေါ်မှာကျင်းနှံ့မှုရှိပါမယ်တချို့အဆိုရှင်နေနေရတော့သူတို့အဆိုလိုမပေါ်လို့ကျင်းနှံ့ခြင်းမှာကျင်းနှံ့မယ် ဒါတော့ကိုင်ကန်ရှိဖြစ်တဲ့သို့တော့ကျွန်တော်တို့အနေနဲ့ရတော့ကြည့်တဲ့အခါကျတော့ကျွန်တော်ခုနပြောသူအဆိုတခုဒီလွတ်တော်ရဲ့ပြည်သူလူတော်ဆန်ဥပဒေဒီဥပဒေမှာပြဌာန်းထားတဲ့အဆိုရဲ့စီကံချက်အဆိုရဲ့ကတ်တချက်တာမီချက်တွေနဲ့ဒီဘုတ်လို့ဒီဆိုတာတိုင်းနေတဲ့လူတို့အတွက်ခုနကျွန်တော်မိန့်ခွန်းမှာပါလို့တကယ်လို့များဖို့မရှိအောင်သူတို့ကိုနားလည်ပြောပြီးတော့ရစိုင်းရဲ့လက်ရှိ
ဒုတိယအကြိမ်ပြည်သူ့လွှတ်တော်တပ်တန်းကာလအတွင်းကျင်းပခဲ့တဲ့အစည်းအဝေး၃ကြိမ်မှာတင်သွင်းခဲ့တဲ့ဆွေးနွေးခဲ့တဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အကျဉ်းအားရမှုရှိခဲ့ပါသလားဆိုတဲ့မေးခွန်းကိုတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ရသေးတော်မျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကအခုလိုပြောပါတယ် ုံးနေတယ်ဆိုရင်လည်းသူတို့အနေနဲ့ပုံမွေနေနေဆွတ်တော်မှာလာရောက်ပြီးတော့ဟိုဆွေးနွေးသင့်တယ်ဒီအဆိုကိုတင်လိုက်ချင်းအပြင်းပေါ့နော်ရေထောင်စုအဆိုကလာရောက်ဖြေရှင်းရမှာပါလာရောက်ပြီးတော့သူတို့လုံးနေတဲ့အကျိုးအကြောင်းတွေကိုအကုန်လုံးလာပြောရမှာအဲ့တကြောင်အန်ဒီတို့အနေနဲ့ဒီအဆိုကိုတင်သွင်းခွင့်မရတဲ့အပေါ်မှာတော့သိချေနိုင်မှုတော့မရှိခဲ့ပါဘူ
းနိုင်ငံနဲ့နိုင်ငံသားတွေအတွက်တရားဥပဒေစိုးမိုးရေးဥပဒေပြူရေးတရားစီရင်ရေးထိန်းချုပ်နိုင်အောင်ဖြောင့်မတ်မှန်ကန်မှုရှိအောင်ပြည်သူ့လွတ်တော်အနေနဲ့အတက်နိုင်ဆုံးဆောင်ရွက်ပေးခဲ့ပါတယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌကပြောပါတယ
်လွတ်တော်ထားတာတော့မဟုတ်ပါဘူးချက်ကင်ပြန်တဲ့ဘက်ကလွတ်မထားပါဘူးဘာလို့လွတ်မထားလဲလို့ပြောလို့ရှိရင်တရားစီရင်ရေးကိုတကယ်ကိုကျွန်တော်တို့ဖြောင့်မတ်မှန်ကန်စေချင်တယ်တကယ်လို့မဖြောင့်မတ်တာမှန်မှန်ကန်ဆိုလို့ရှိရင်ထောက်ထားခံရလို့မပေါ်စီခြင်းပေါ်ရင်တော့ကျွန်တော်တို့မှန်နိုင်ကြောပါပေါ်ရင်တော့ကျွန်တော်တို့အနေနဲ့ဒါကတော့လက်နေမှာမဟုတ်ပြည်သူလူထုကိုဥပဒေရဲ့အရေးအာဝါသောက်အောင်မှာအေးချမ်းလုပ်ရလာနေထိုင်စေခြင်း
အရတအစိုးရလက်ထက်မှာကျင်းပတဲ့လွှတ်တော်အရင်အစိုးရလက်ထက်မှာကျင်းပတဲ့လွှတ်တော်တို့အကြားကွာခြားချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့အခုလိုသုံးသပ်ပါတယ
်အနိုင်ရပါတီကပဲရွေးရှေ့ခန့်ထားတဲ့အစိုးရတွေဖြစ်နေတဲ့အခါဒီအစိုးရအပေါ်မှာပေါ့နော်တခုခုမာရွေးမှုတွေနောက်တစ်ခါတာဝန်ယူမှုတွေအဲ့လိုအစိုးရကလည်းနောက်တစ်ခါနင်းနစ်ဆက်တန်းနှုံးနေပါသေးတယ်အဲ့ဒီကြောင့်ဒီလွှတ်တော်ဥက္ကဋ္ဌကြီးအစိုးရကိုပေါ့နော်နင်းနေဖိခိုက်လွေတဲ့စကားတွေကိုသူကမပြောလို့ဘူးပေါ့နော်ဒါကြောင့်လေ သူဒီ NLD ပါတီကလူတွေကိုဆိုလို့ရှိရင်အစိုးရကိုအကျဲတဖြစ်စေတဲ့မေးခွန်းတွေကိုမမေးပါနဲ့ဆိုပြီးတော့ပြောတဲ့လေအန်တီတို့တွေချားပါတယ်အန်တီတို့လွတ်တော်သည်ဥပဒေပြုရေးလွတ်တော်ဖြစ်ပေမဲ့အန်တီတို့ဒီတရားရေးဟေးကအန်တီတို့နောက်တစ်ခါဒီအစိုးရကို second balance လောက်ရမှာပါသူတို့ရဲ့နော်သူတို့ရဲ့လုံဆောင်ချက်တွေမနိုင်နဲ့အန်တီတို့ကထောက်ရမှာပါအဲ့အတွက်ကြောင့်ဒီဟာအသက်ဝင်နေမှာပေါ့နော် second balance အစိုးရနဲ့လွတ်တော်နဲ့ second balance ဖြစ်နေမှာပဲဒီလွတ်တော်ကအသက်ဝင်ပါလိမ့်မယ်ဒီလိုမျိုးသားတယောက်နဲ့တယောက်အပြင်းနဲ့မထင်ကြောက်မှုဆိုရင်တော့ဘယ်တော့မှဒီလွတ်တော်ကအသက်ဝင်မှာမဟုတ်ဘူ
းပြည်သူလွတ်တော်တတိယအကြိမ်ပုံမှန်အစည်းအဝေးမှာတော့အရေးကြီးအဆိုတစ်ခုအပါအဝင်အဆိုစုစုပေါင်း10ခုတင်သွင်းနိုင်ခဲ့ပါတယ်မှတ်တမ်းနေအဆို6ခုနဲ့ဆက်လက်ဆွေးနွေးဖို့အဆို4ခုကြံခဲ့ပြီးဥပဒေကြမ်းနေအနေနဲ့ကတော့ဆွေးနွေးခဲ့တဲ့ဥပဒေကြမ်း18ခုရှိပြီးအတည်ပြုနိုင်ခဲ့တဲ့ဥပဒေကြမ်းက9ခုဆက်လက်ဆောင်ရွက်ဖို့ကြံတဲ့ဥပဒေကတော့10ခုဖြစ်တယ်ဆိုတာပြည်သူလွတ်တော်ဥက္ကဋ္ဌကတင်ပြခဲ့ပါတယ်ရှင်
ရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါကုလနှုတ်ပေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-32-38-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burbies@voanews.com ကိုချိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေရှင်။ကြာသပတေးနေ့ညနေပဲအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတစ်လှည့်ကြီးညာပေးပါဦးမယ်ရှင်။
ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်ဇီးတစ်ခုတည်းကိုတနင်္လာနေ့ညကထရက်ကားနဲ့မောင်းဝင်တိုက်ခဲ့တဲ့လက်တွေကိုလိုက်ရှာနေကြမှာဒီကနေ့တော့နေရာအများပြားကိုဝင်ရှာတယ်လို့ဂျာမန်သတင်းမီဒီယာတွေကပြောပါတယ်။အဲ့ဒီအထက်မှာနယ်သာလန်နိုင်ငံနဲ့နယ်ဇက်အမရစ်မြို့ကဒုက္ခသည်စခန်းတစ်ခုလည်းပါပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့အစိုးရရှိနေတွေစီကတော့ဘယ်လိုမှချက်မျိုးမှမကြားရသေးပါဘူး။အဲ့ဒီတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့တာပါ။တိုက်ခိုက်သူအဖြစ်တန်တရားရှိထားသူဟာလွန်ခဲ့တဲ့လတွေကတည်းကနေရာရင်းပြန်ပို့ခံရဖို့ရှိနေတဲ့တူနီရှားနယ်မြေဝါဒူဖြစ်တယ်လို့ဂျာမနီအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကနေတပုံတူနဲ့အရသားတွေကိုရွှေ့ထုတ်နေတာတွေဒီကနေ့အပြီးသတ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။သတင်းပတ်နဲ့ချီပြီးအချိန်ယူရွှေ့ထုတ်နေတဲ့ဒီစီဇန်ပြီးရင်တော့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအရေးပါတဲ့အာလပ်ပိုမြို့ကိုအစိုးရက2012ခုနှစ်ကစလို့ပထမဆုံးအကြိမ်အပြည့်အဝပြန်ပြီးတော့ထိန်းချုပ်ခွင့်ရတော့မှာပါ။အာလပ်ပိုမြို့ရှေ့ပိုင်းကနေကျန်နေတဲ့သူတွေကိုဘစကားဒါဇင်ပေါင်းများစွာနဲ့ဒီနေ့တနေ့လုံးရွှေ့ထုတ်ပေးသွားမှာဖြစ်တယ်လို့အခုရွှေ့ထုတ်တဲ့အစီအစဉ်ကိုကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC ကပြောပါရယ်လုံခြံခံရလို့တည်ဆုံသွားတဲ့တူရကီနိုင်ငံဆိုင်ရာရုရှားတာမတ်ကြီးအတွက်ဝမ်းနည်းကြီးကွက်ချင်းထိမ့်မဲ့ပွဲတစ်ခုကိုမော်စကိုမြို့တော်ကရုရှားနိုင်ငံသားရေးဌာနမှဒီကနေ့ကျင်းပပါရယ်ဒီပွဲကိုသမ္မတဗလာဒီမီယာပူတင်ဝန်ကြီးချုပ်ဒီမီထရီမေဒီယက်ဒက်ဖ်နဲ့နိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့တို့လည်းတက်ရောက်ပါရယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကလွှတ်တော်အမတ်တူရဲ့နေအိမ်ကိုတာလီဘန်တွေကပိတ်မှတ်ထားပြီးညာလုံးပေါင်းတိုက်ခိုက်တာကြောင့်လူရှိရောက်ထက်မနည်းသေဆုံးပြီးတော့အများပြားဒဏ်ရာရပါတယ်။အထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာမှာတိုက်ခိုက်သူအလုံးသေဆုံးသွားတယ်လို့သတင်းတောက်တွေကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစွန့်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.